EU ဥရောပသမဂ္ဂက2014ကနေ2020ကာလအထိနှစ်နိုင်ငံပူးတဲ့ဆောင်ရွက်မှုအစီအစဉ်အရမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုအထောက်အကူပြုဖို့ယူရို688တန်းပေးဖို့ရထားတယ်လို့ဒီဇင်ဘာ10ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ပလူကဏ္ဍတွေမှာအကူအညီပေးဖို့ရှိတယ်ဆိုတာနဲ့ပတ်သက်လို့ဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါရခင်ဗျာ
EU ဥရောပသမဂ္ဂက2011ခုကစလို့မြန်မာနိုင်ငံမှာစတင်ခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုအထောက်အကူပြုဖို့2014ကနေ2020အထိခုနှစ်တကာလအတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ်ရအမေရိကန်ဒေါ်လာတန်း900နဲ့ညီမျှတဲ့ယူရို688တန်းကိုမြန်မာနိုင်ငံကိုပေးဖို့ရထားတယ်လို့ဆိုပါတယ်ခုလိုရထားရမှာပါဝင်တဲ့အထောက်အကူပေးတဲ့အဓိကကဏ္ဍတွေနဲ့ပတ်သက်လို့ EU ပြောခွင့်ရမာယာကူစီဂျန်နစ်က
Primarily these funds will focus on those areas that are most in need of this kind of
ဒီကကတော့ဒီရန်ပုံငွေဟာအသွင်ကူးပြောင်းရေးကာလမှာအထောက်အကူလိုအပ်ဆုံးကဏ္ဍတွေအတွက်ဖြစ်ပါတယ်ကျေးလက်ဒေသဖွံ့ဖြိုးရေးလေယာဉ်စိုက်ပျိုးရေးစနစ်ပုံမကောင်းမွန်ရေးအစားအစာနဲ့အဟာရပြည့်ဝမှုရရှိရေးပညာရေးတရားဥပဒေစိုးမိုးရေးပြည်ပနဲ့အုပ်ချုပ်မှုစနစ်ပေါ်ပေါက်ရေးနှင့်ငြိမ်းချမ်းရေးတည်ဆောက်မှုတို့အတွက်ဖြစ်ပါတယ်။အဓိကကတော့မြန်မာနိုင်ငံသားတွေအတွက်ဓာတ်ရိုက်အကျိုးပြုနိုင်ရေးပဲဖြစ်ပါတယ်လို့ EU ပြောခွင့်ရကရှင်းပြခဲ့တာဖြစ်ပါတယ်။ခုလိုမြန်မာနိုင်ငံအနေနဲ့လိုအပ်တဲ့ကဏ္ဍတွေအတွက်ရထားရမှာကြီးလက်ဒေသဖွံ့ဖြိုးရေးစိုက်ပျိုးရေးတဘာဝဘေးအန္တရာယ်ရင်ဆိုင်နိုင်ရေးတဘာဝတရားစတာပြည်ပစွာအသုံးချနိုင်ရေးစသဖြင့်တွေ့ယူရို240တန်းပညာရေးကဏ္ဍမှာတပြေးညီပညာသင်ကြားခွင့်ရရှိရေးပညာရေးစနစ်နဲ့အလုတ်ကင်ဈေးကွက်လိုအပ်ချက်တဟဇာတ်ဖြည့်ရေးတွေယူရို240တန်းပြည်ပနဲ့အစိုးရပေါ်ပေါက်ရေးနဲ့တရားဥပဒေစိုးမိုးရေးပြည်သူအကျိုးဆောင်ရွက်နိုင်ရေးအပြင်2015ရွေးကောက်ပွဲဟာထင်သာမြင်သာရှိပြီးအုပ်စုအလုံးတို့ပါဝင်မှုအပြင်နိုင်ငံတကာလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်နိုင်ရေးစသဖြင့်တွေ့ယူရို96တန်းနှင့်ငင်းချမ်းရေးတည်ဆောက်ဖို့အပြင်နိုင်ငံရေးဆွေးနွေးပွဲများကျင်းပနိုင်ရေးမတူကွဲပြားတဲ့လူမှုအဖွဲ့အစည်းကြားဆက်ဆံရေးတိုးတက်ကောင်းမွန်ဖို့နှင့်ပြည်ပခါဖြစ်ပွားနေတဲ့ဒေသတွေမှာလူမှုရေးနဲ့စီးပွားရေးပြန်လည်နှလုံးထူထောင်ရေးတွေယူရို103တန်းအထောက်အကူပေးဖို့တတ်မှတ်ထားတာဖြစ်ပါတယ်။ခုလိုမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတွေမှာ2015ရွေးကောက်ပွဲလွန်ကာလအထိအထောက်အကူပေးမဲ့ဥရောပသမ္မတရဲ့အစီအစဉ်ကိုEU ဌာနကိုယ်စားလှယ်ရုံးကအရာရှိတွေနဲ့ဒေသခံ NGO တွေပြင်အစိုးရအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းမာယာကူစီဂျန်နစ်ကပြောပါလေ
We work with both with the authorities but also with the NGOs and as I said the rules here are very clear which means that every euro that is spent
ကျွန်တော်အနေနဲ့အာနာဘိန်ဝင်းနဲ့ရော NGO တွေနဲ့ပါညှိနှိုင်းဆောင်ရွက်သွားမှာပါဒီနေရာမှာလိုက်နာရမယ့်စီးမင်းတွေကတိတ်ကိုရှင်းပါလေ1ယူရို1ဒေါ်လာ3နိုင်ဘယ်လိုသုံးလဲဆိုတာကိုနိနိကကစောင့်ကြည့်သွားမှာဖြစ်ပါလေ EU ဖွဲ့ဝင်နိုင်ငံသားတွေရဲ့အခွန်ငွေနဲ့ဒီလိုပေးတဲ့အထောက်အကူတွေဟာလေဘယ်လိုထိရောက်မှုရှိလဲဆိုတာကိုလေဥရောပတိုက်သားတွေကသိကျင်ကြမှာဖြစ်ပါလေဒါကြောင့်ဥရောပသမ္မတကလည်းဒီပေးတဲ့အထောက်အကူငွေကိုဘယ်လိုသုံးလဲဆိုတာတိတိကျကျစီးမင်းတွေချထားတာဖြစ်ပါလေလို့ပြောခွင့်ရမာယာကူစီဂျန်နစ်ကပြောသွားတာဖြစ်ပါတယ်။ EU ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးစတင်ခဲ့ခြင်းကဆက်လို့မြန်မာစီးပွားရေးလူမှုရေးနဲ့နိုင်ငံရေးဖွံ့ဖြိုးမှုတွေပါဝင်ကူညီခဲ့တာဖြစ်ပြီးလွန်ခဲ့တဲ့နှစ်က2014နဲ့2016သုံးနှစ်တာကာလအတွင်းအသွင်ကူးပြောင်းရေးပူးတွဲအစီအစဉ်ရယူရိုတန်250မြန်မာနိုင်ငံကိုအထောက်အကူပေးခဲ့တာလည်းဖြစ်ပါတယ်။ချိန်နဲ့မှာပဲ69ချိန်မြောက်ကုလသမဂ္ဂထရီနီလာဂန်ကြီးရဲ့တတိယကော်မတီမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းအဆိုပြုချက်ကိုကမကဋ္ဌပြုတင်သွင်းခဲ့တာလည်းဖြစ်ပါလိမ့်ရှင်